မြန်မာနိုင်ငံမှာငွေဈေးကျနေပြီးဒေါ်လာဈေးတွေတရရိပ်တက်နေတာဟာအစိုးရအတုံးစရိတ်များပြီးလိုပြငွေရဲ့နောက်ပိုင်းမှာငွေစက္ကူအစ်စ်တွေထပ်ထုတ်တာကြောင့်ဖြစ်နိုင်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ပြီးတွင်းလုပ်ငန်းတွေအတွက်ငွေပေးချေရမှာမြန်မာငွေနဲ့ပဲပေးဖို့ပဟိုပန်ရဲ့လှုပ်ဆောင်မှုကနေမြန်မာငွေလိုအပ်ချက်များအောင်ဖန်တီးနိုင်တယ်လို့လည်းမြင်ကြပါတယ်။စက်တန်မင်းညမ်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြမှာပါ။
မြန်မာနိုင်ငံမှာခုရပိုင်းအတွင်းဒေါ်လာဈေးတွေတရရိပ်တက်လာနေတာဟာ2015ခုနှစ်မှာအစိုးရအတုံးစိတ်တိတ်ညားနေတဲ့အတွက်လူငွေပြလာနေတာကြောင့်ဖြစ်နိုင်တယ်လို့စီးပွားရေးပညာရှင်ဦးလာမောင်ကသုံးသပ်ပါတယ်
။အရင်ကဒေါ်လာဈေးတိတ်ရင်အများအားဖြင့်အစိုးရကနိုင်လိုက်တယ်လို့ဖြစ်တာမျိုးရှိပါတယ်။အခုကတော့အဲ့ဒါအတွက်အမှန်ပြောကြဆိုဆိုရင်လည်းလူပြေကပေါ့မှာဟို2015ခုနှစ်မှာလူငွေပြတာပေါ့ဒီဖြစ်စ်ကမြန်မာကျပ်ငွေဘီလီယံပေါင်း3800လောက်လူငွေပြတယ်ပေါ့အဲ့ဒါကလည်းခုနကဝန်ဆောင်နေလာတာပြလိုက်တာကျပ်ဘီလီယံပေါင်း2900လို့ပါလို့အဲ့လိုလဲကြတယ်ပေါ့အဲ့တော့လူငွေကိုသူတို့ပြရမလဲဘယ်ကနေဖြည့်မလဲဒေါ်လာဝယ်ဖြည့်မလားရေးစက်ကိုခိတ်ထုတ်ပြီးဖြည့်မလားအဲ့ဒီလိုလေးတဲ့အချိန်မှာလက်တွေ့စက်တွေအထောက်အထားတွေ့ရတာတော့$1,000ပေါ့ကျပ်ငွေတွေကိုစက်ကူတွေထုတ်တယ်ဆိုတာ security ကိုအကြောင်းပြပြီးထုတ်တယ်ဆိုတာလည်းစက်တွေအဖြစ်တွေ့ရတယ်လေအဲ့ဒါကြောင့်ကျပ်ငွေတွေဖောင်းပွားလာတာလေ inflation ဖြစ်လာတယ် inflation ဖြစ်ရင်ထုံးစံအတိုင်းဒေါ်လာတန်ဖိုးတက်ပြီးမြန်မာကျပ်ငွေကျတာလည်းဖြစ်နိုင်ပါတယ
်ဒီလိုငွေစက်ကူအစ်စ်တွေထပ်ထုတ်ပြီးဖြည့်ရှင်းတာမျိုးကိုအရင်ကမကြခဏလုပ်လို့ရှိပါတယ်ဒီလိုအစ်စ်တွေထပ်ထုတ်တိုင်းကုံစင်းလုံးကပိုးပို့ပြီးတက်သွားတတ်တယ်မို့ဒီလိုနီးနဲ့မဖြေရှင်းတယ်မို့လို့ဆိုပါတယ်။မကြသေးခင်ကပြည်တွင်းမှာဘယ်လုပ်ငန်းအတွက်ကိုမဆိုငွေပေးချေရင်ကျပ်ငွေနဲ့ပေးချေရမယ်လို့ဗဟိုဘဏ်ကနေကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါဟာနိုင်ငံတကာချင်းသုံးတဲ့စနစ်မို့ဒေါ်လာကိုဥစားပေးသုံးဆွဲတဲ့အလေ့ကျင့်လျော့ပါစေပြီးမြန်မာငွေလိုအပ်ချက်တိုးလာစေနိုင်တယ်လို့ထောက်ပြပါတယ်
။အဲ့ဒါကနိုင်ငံတကာရဲ့ practice အမှန်ပါ။ဒါပမာကြီးတစ်ခုပဲဟုတ်ဟိုဟိုတယ်ဖီးစီပေးချလို့ရှင်ဒေါ်လာနဲ့ပေးရတယ်နောက်ပိတ်ဆုံးတက္ကစီချာဂျက်စ်လေးပေးတာတော့မှဒေါ်လာနဲ့မှယူတာမျိုးတွေရှိနေတယ်ဒီမှာ license နဲ့တင်ထားတဲ့ကားတွေဆိုရင်ဒေါ်လာနဲ့တောင်းတယ်ဟုတ်ဒေါ်လာတွေကတိတ်ပြီးတော့ demand ညာလုံးအားကြီးတော့ဒီတွင်းမှာဘယ်လိုငားမယ်ပေးချေကြက်ငွေနဲ့ပေးချေရန်ဆိုပြီးတော့အဲ့လိုဟိုနိုင်ငံတကာ practice အတိုင်းလုပ်ဟိုညကြားတယ်လို့ပေါ်ပေါက်ပါလေအဲ့ဒါဟိုတော့ဆက်ပါလေမှန်တယ်လို့နေပါလေ
လက်ရှိမြန်မာငွေလဲနှုန်းကျဆင်းနေတာအတွက်ဘ ഹു ဘန်ကဒေါ်လာကိုကြားကန်ပေးတာဖြစ်စေငွေဈေးကစားသူတွေကိုအေးအေးယူတာမျိုးဖြစ်စေလုပ်ပြီးဖြည့်ရှင်းနိုင်မယ်လို့လဲစီးပွားရေးပညာရှင်ဦးလာမောင်ကသုံးသပ်ပါတယ
်ဘ ഹു ဘန်ကခုနပြောလို့သူတို့နည်းမျိုးတွေတော့သုံးရမယ်သဘောရှိတာပေါ့အဲ2014ခုနှစ်တုန်းကစက်တင်ဘာလမှာစဒေါ်လာဈေးကြီးတက်တယ်ကျန်နေလေဈေးကြတော့990ဒါမျိုး990အထိလည်းဖြစ်ရောဘဟုဘဏ်ကရော2014ခုနှစ်နိုဝင်ဘာလမှာဒေါ်လာ300 million ထုတ်ပြီးတော့ပုဂ္ဂလိကဘဏ်တွေရောင်းချပြီးပြောကြားခံပြည့်စုံပြီးပါလေအဲ့ဒီမှာဒေါ်လာကျသွားတယ်ဆက်မတက်ဘူးအခုလည်းအကယ်၍များနိုင်ငံတော်မှာဒါမှမဟုတ်ဘဟုဘဏ်မှာဒေါ်လာရှိလို့ရှိရင်ဒေါ်လာနဲ့ပုံပြကြပါမယ်ကိုကြောင်းပေးလိုက်မယ်ဆိုလို့ရှိရင်ဒေါ်လာကိုပြန်ကျနိုင်ပါလေ။နောက်တနည်းလားရှိတာကတော့အခုက speculator တွေကဈေးကစားလို့အဲ့ဒါအရေးယူတဲ့အဆင့်ရောက်နေတော့လည်းကျမှာပေါ့
။မကြသေးခင်ကမြဝတီဘက်မှာဒေါ်လာငွေနှစ်တန်းဖမ်းမိခဲ့ပြီးဒီလိုငွေဈေးကစားသူတွေမှောင်ခိုးတဲ့ငွေကိုဖမ်းမိတာတွေရှိတယ်လို့ဖမ်းမမိဘဲလှုပ်ရှားနေတာတွေလည်းရှိနေတာမို့ငွေမှောင်ခိုးလက်ကြီးသမားတွေကိုစုံစမ်းဖော်ထုတ်ပြီးအေးအေးယူဖို့လဲတိုက်တွန်းခဲ့ပါတယ်